ထိုင်းနိုင်ငံဘန်ကောက်မြို့ကဈေးရောင်းဈေးဝယ်တွေနဲ့စီကားလေးရှိပြီးလူသိများတဲ့ MBK ကုန်တိုက်ထဲကိုထိုင်းလူဝင်မှုကြီးကြပ်ရေးနဲ့ရဲတွေဗုဒ္ဓဘူးနေ့ကဝင်ရောက်ခဲ့ပြီးဈေးဆိုင်တွေကိုလိုက်နှံဖမ်းဆီးစစ်ဆေးခဲ့တာပါ။အဲ့ဒီမှာဈေးရောင်းခွင့်မရှိဘဲရောင်းနေကြတဲ့မြန်မာနိုင်ငံသား18ဦးဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပတူဝံအမှတ်1နယ်မြေရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့လေဘာရိုက်ဖောင်ဒေးရှင်းကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကအခုလိုပြောပါတယ်
။အဲ့နေရာကဟိုအလောင်းစင်တာကြီးကတော်တော်လူထူချက်သိပြီးတဲ့စင်တာကြီးတစ်ခုပဲ။သူတို့အနေနဲ့တန်လျက်ဖြစ်ဖို့ရှိလို့သူကဆိုင်းအာနာဘုံညာဆောင်တစ်ဆင့်လောက်ဆစ်ကြည့်လိုက်တာ။ဆစ်ကြည့်လိုက်တဲ့ဆိုတော့အဲ့မှာကျွန်တော်ကအထောက်အထားမရှိတဲ့တရားဝင်မှတ်ပုံတင်တာချင်းမရှိတဲ့မြန်မာအလို့သမားဆစ်ရှိဦးကဆစ်စီဖို့သူအရေးယူဖို့သူရှိနေတာ
။ထိုင်းနိုင်ငံထဲမှာကိုယ်ပိုင်ဈေးဆိုင်ကန်းတွေကိုနိုင်ငံသားတွေဖွင့်ခွင့်မရှိတာကြောင့်ကိုယ်ပိုင်အလုပ်လုပ်ချင်ရင်ထိုင်းနိုင်ငံသားတွေနဲ့တွဲပြီးတော့လုပ်ကြရတာဖြစ်ပါတယ်။လူစီကားတဲ့ MBK ကုန်တိုက်ကြီးအတွင်းမှာခွင့်ပြုချက်မရှိဈေးရောက်နေကြတယ်ဆိုပြီးသတင်းပေးတိုင်ကြားကြတာကြောင့်အခုလိုမျိုးစစ်ဆေးဖမ်းဆီးခဲ့ရတာလို့လည်းထိုင်းအနာပိုင်တွေကပြောပါတယ်။အခုလိုမျိုးကုန်တိုက်ကြီးအတွင်းလဝကကဝင်ရောက်ဖမ်းဆီးနေခြင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေဟာဈေးဆိုင်တွေကိုပိတ်ပြီးထပ်ပြေးလွတ်မြောက်သွားကြတယ်ဆိုပြီးထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်။အခုဖမ်းပြီးတဲ့မြန်မာတွေအပြင်ထိုင်းလူမျိုးစိုင်ကန်းဖွင့်ခွင့်ရထားသူတွေပါဒဏ်ကျနိုင်တယ်ဆိုပြီးဦးအောင်ကျော်ကပြောပါတယ်
။ဟိုအနေနဲ့သူကသတ်မှတ်ထားတော့မားတော်နဲ့ငါတောင်းထိဒါအဲ့လိုကမှအလို့ရှင်တော့ဟိုဆံငွေတသိန်းခန့်ကျက်ခါမှရှိတယ်။ပြီးရင်တော့သူကဟိုဒီနိုင်ငံခြားသားဖြစ်တဲ့ကြောင့်ဒီရင်းပြန်လဲဒီမှာနည်းနည်းတောင်ပေးမှပေါ့ခဏ
။အခုလိုမျိုးကိုပိုင်ဈေးဆိုင်ဖွင့်ရောင်းတာဟာထိုင်းဆိုရလူသမားဝင်ကြီးဌာနကတားမြစ်ထားတဲ့နိုင်ငံသားသားကိုပိုင်ဈေးဆိုင်ဖွင့်ခွင့်မရှိဘူးဆိုတဲ့ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဈေးရောင်းခွင့်လိုင်စင်မရှိဘဲလုပ်ကင်နေတာကြောင့်ဆက်လက်အရေးယူသွားမယ်ဆိုပြီးပတူဝံနယ်မြေအမှတ်1ကလဝကကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။